မြန်မာနိုင်ငံမှာဆရာနာသိန်းကြီးတစ်နှစ်အတွင်းကျန်းမာရေးဝန်ထမ်းတွေ၁၀ရုံ၁၀ကအဆောက်အုံတွေကိုစစ်တပ်ကနေပိတ်မှတ်ထားတိုက်ခိုက်ချင်းချောက်မှုပေါင်း၄၅၉ထိရှိခဲ့တယ်လို့လူခွင့်ရေးဆိုင်ရာသမားတော်များ PHR ကမနေ့ကထုတ်ပြန်ကြေညာပါတယ်။လာမယ့်ဖေဖော်ဝါရီလတရက်ဆရာနာသိန်းနဲ့နှစ်ပတ်လည်မတိုင်မီထုတ်ပြန်လိုက်တဲ့ PHR ရဲ့အစီရင်ခံစာတင်မှာဆရာဝန်သူနာပြုတွေ စေယုံစေကန်တွေနဲ့ကျမ်းမာရေးစောင့်ရှောက်မှုပေးနေတဲ့စာအုပ်တွေပေါ်မြန်မာစစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်လာတဲ့အကြမ်းဖက်မှုတွေကိုမိမောင်းထုတ်ပြထားပါတယ်။အာဏာသိမ်းမှုကိုစတင်တဲ့အရက်သားတွေကိုစစ်တပ်ကနှိမ်နင်းရမှာကျမ်းမာရေးဝန်ထမ်းတွေကိုပြစ်မှတ်ထားအကြမ်းဖက်တိုက်ခိုက်တာကျမ်းမာရေးစောင့်ရှောက်မှုလုပ်ငန်းတွေကိုနှောက်ယှက်တာတွေဟာနိုင်ငံတကာဥပဒေကိုပြင်းပြင်းထန်ထန်